ဆီးရီးယားနိုင်ငံအနေနဲ့ယူကရိန်းနဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဖြစ်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းဆီးရီးယားနိုင်ငံခြားရေးဝန်ကြီးအာဆတ်ဟာဆန်အယ်ချီဘာနီကဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာပြောကြားလိုက်ပါတယ
်ဆတကွန်ဟနက مشاركات وشراكات استراتيجيه بيننا وبين اوكرانيا على
الصعيد يوكرينيا سيريا နိုင်ငံအကြနိုင်ငံရေးစီးပွားရေးနဲ့လူမှုကိစ္စအဝဝကိုမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်သွားကြမှာပါသိပ္ပံဤပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းယူကရိန်းနိုင်ငံနဲ့ပဲစတင်ပါမယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးစီးရီးယားကိုရောက်လာတဲ့အတွက်ကြိုးဆိုပါတယ်လို့စီးရီးယားနိုင်ငံရဲ့ဝန်ကြီးကပြောသွားတာပါစီးရီးယားနိုင်ငံမှာရုရှားရဲ့ဩဇာတက်ရောက်မှုရောကြလာနေခြင်းမှာပဲယူကရိန်းနိုင်ငံရဲ့ဝန်ကြီးစီးရီးယားကိုရောက်သွားတာဖြစ်ပြီးနိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသဘောတူခဲ့ကြတာပါရုရှားဟာအရင်ဆီးရီးယားအာဏာရှင်ဟောင်းဘာရှားအယ်အာဆတ်ကိုအဓိကကြောရောက်နောက်ခံပေးခဲ့ပြီးသူတန်းပြည်ကထွက်ပြေးတဲ့အခါမှာလဲရုရှားနိုင်ငံမှာခလုံးဝင်းပြုတ်ထားပါတယ်ဆီးရီးယားမှာရှိနေတဲ့ရုရှားစစ်ဘက်ဆိုင်ရာအဆောက်အအုံတွေနဲ့အနာဂတ်ကိစ္စတွေအပါအဝင်ဆီးရီးယားအုပ်ချုပ်ရေးအဖွဲ့အစည်းနဲ့သူတို့ထိတွေ့ဆက်ဆံမှုတွေရှိနေကြောင်းရုရှားကပြောပါတယ်ယူကရိန်းကဆီးရီးယားနိုင်ငံကိုစစ်နိုင်ခအကူအညီတွေပံ့ပိုးပေးသွားဖို့ကြိပြူထားတာမှာပထမအထောက်အဖြစ်နဲ့မက်ထရစ်တန်ချိန်900ပို့ပေးမှာဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြီးခဲ့တဲ့တောက်ချန်နေ့မှာပြောထားပါဗျာခင်ဗျာ